မနက်ငယ်ရဲ့ပြုပြင်ပြောင်းလဲရေးအချိန်အဟုန်ရော့ကျနေပြီးနောက်ပြန်လှည့်ဖို့အလားအလာတွေရှိနေပြီဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကနိုင်ငံရဲ့ခြားကဝေဖန်သူတွေအနေနဲ့ဒါတွေကိုအသေးစားလေ့လာပြီးမှပြောဆိုတင်ကြောင်းတုံ့ပြန်လိုက်ပါတယ် VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
ကဲကျွန်တော်တို့ VOA American တန်ကိုဥက္ကဋ္ဌအနေနဲ့ပေါ့နော်ဟိုအချိန်ပေးပြီးတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုဟိုမီဒီယာလောကမှာလည်းအကုန်လုံးပေါ့ရေပန်းစားနေတဲ့ဇာတ်တခုပေါ့ PR လို့ခေါ်ကြတဲ့ဒီအချိုးကျကိုစားပြုစနစ်ပေါ့ဒီလာမယ့်ရွေးကောက်ပွဲကြားဖြတ်ရွေးကောက်ပွဲနဲ့ဒီ2015ရွေးကောက်ပွဲမှာဒီ PR စနစ်ကိုဟိုအတုံးတုံးတင်သလားမတုံးတင်ဘူးလားဆိုတာနဲ့ပတ်သက်ပြီးတော့အခုဟိုအကျိုးစားပေါ့နော်အငင်းပွားနေကြတဲ့ဆွေးနွေးနေကြတဲ့အစင်ပေါ့ဒါပေမဲ့အမျိုးသားလွှတ်တော်မှာတော့ဒီ PR စနစ်ကိုအတည်ပြုခဲ့တယ်လို့ကြားပါရတယ်။အဲ့တော့ဒီပြည်ခိုင်ပြိုးပါတီအနေနဲ့လည်း PR စနစ်ကိုတွန်းအားပေးနေတယ်ချိန်ထဲမှာပဲဒီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88မျိုးဆက်ကျောင်းသားတွေကလည်း436ပြုပြင်ရေးကိုတစ်ဖက်တစ်လမ်းကလုပ်နေကြပါရတယ်။အဲ့တော့ဒီလိုမျိုးနှစ်ဖက်ပေါ့လေဘယ်လိုမျိုးအပေးယူတွေလုပ်ပြီးတော့ဖြည့်ရှင်းလို့ရမယ်လို့များဥက္ကဋ္ဌအနေနဲ့ထင်ပါလဲရှင့
်။သူကဒီ PR နဲ့436နဲ့ကတော့အပေးယူလို့ရှာမလို့ပေါ့။
ဟုတ်ပါတယ်။
PR နဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်တော့ဥက္ကဋ္ဌပေါ့နော်ပါတီငယ်တွေအနေနဲ့ကတော့ PR လုပ်ချင်တာပေါ့။ကျွန်တော်တို့ကလည်းဟို PR နဲ့ပတ်သက်လို့တော့ကျွန်တော်တို့ဖတ်ဖို့ကြားပါပြီ။2004ခုနှစ်လောက်ပဲစပြီးတော့ရွေးကောက်ပွဲစနစ်တည်ဖတ်လာတယ်လေ့လာတာပေါ့နားမလဲတလဲနားမလဲတလဲလဲလေ့လာလေ့လာလေ့လာနောက်ကျတော့တဖြည်းဖြည်းတော့ရုံလုံးပေါ်လာတခြားနိုင်ငံတွေတွားတဲ့ခါကျတော့လည်းကျွန်တော်လေ့လာတာပေါ့သူတို့ကဘယ်လိုလုပ်လဲဘာညာပေါ့အဲပထမဆုံးကျွန်တော်ပြောင်းစွတ်တော်နိုင်ငံကလုပ်နေတဲ့အချိန်မှာတောင်းလာပေါင်း30ပထမလာပေါင်း30ကျွန်တော်တောင်းယူတော့အဲ့အချိန်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးစာရေးတယ်သူရှိလို့နိုင်ငံရေးပါတီ10ခုက PR ကျင့်သုံးမှုတောက်ခံနေတယ်လွတ်တော်ဆုံးဖြတ်ပြီပါဆိုတော့လွတ်တော်ရဲ့လုပ်ငန်း procedure ကဒီလိုလုပ်လို့မရအောင်လွတ်တော်ကိုယ်စားလှယ်အစိုးတင်တယ်ဒါကရွေးကောက်ပွဲကော်မရှင်အစိုးတင်တယ်ဒါပဲရှိတယ်။အဲ့နဲ့ကျွန်တော်ဒါကိုမလုပ်တော့ဘူးပေါ့။လုပ်ဖဲနဲ့ဟိုပွဲချုပ်ဝင်ခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီကိုလွှဲပစ်လိုက်တာဒါလေးလာသုံးသပ်ပါဆိုလွှဲပစ်လိုက်တာပေါ့။အဲ့နောက်ပိုင်းကျတော့တခါအဲ့လိုဆိုရင်ဆိုပြီးတော့တခါတော်တော်ကိုယ်စားလှယ်နဲ့တင်လာတာပေါ့။အဲ့ဥထားကြောင်းအနေနဲ့တော့တော်တော်ကိုယ်စားလှယ်နဲ့တင်လာတဲ့ကိစ္စကအနည်းဥပဒေနဲ့ညီတယ်ဆိုရင်ကန့်ကွက်လို့မဖြစ်ဘူး။သူ့ရဲ့အခွင့်အရေးကိုတော့ဖိတ်ပြလို့မရအောင်။ညာလွှတ်တဲ့အဆုံးဖြတ်ယူလိုက်တာပေါ့။လက်နေခါကျတော့လေခုနကပြေခိုင်ပြို့ပါတီရဲ့များပါတယ်တော်တော်ကိုယ်စားလှယ်ဒီမင်းနဲ့ပဲဒါကိုအတည်ပြုလိုက်တာပေါ့ဒီစနစ်တွေမှာကတော့ PR က FPTP ရောကတော့အားထားချက်အားနည်းချက်ကရှိတာအဲ့တော့ FPTP ဆိုတော့ဘယ်လိုခေါ်မလဲဆိုတော့ဟိုပညာရှင်တွေပြောတော့မြင်းပွဲရဲ့အနှစ်သာရမျိုးပဲ first past the post ဆိုတာဟိုကမြင်းပွဲလားစကားပေါ့ FPTP ဆိုတော့ဒါကမေဆာရရှင်အလုံးကိုကိုးစားမပြုတဲ့အတွက် PR ကိုဖော်ကျူးလာတယ်ပြုပြင်လာတယ်ဒီနေ့ channel တွေမှာလည်း PR ထောက်ခံရေးရလည်းရှိတယ်ခန့်ကွက်ရေးရလည်းရှိတယ်တကယ်တော့ကျွန်တော်တို့အားလုံးကလေ့လာဖို့လိုတယ်။အဲ PR ဆိုတင်တဲ့နေရာလေးကျွန်တော်ပြောတယ်လွတ်တော်ကိုယ်စားလေးအမှန်တရားကိုရှာဖွေဖို့လိုတယ်။နိုင်ငံတော်နဲ့နိုင်ငံသားတို့အမှန်တရားကိုချစ်တဲ့ Democracy စနစ်နဲ့ထောက်ကူပြုမဲ့တရားကိုပဲအမှန်တရားကိုရှာဖို့လိုတယ်။ဘာမှ bias မလိုက်ရမလို့ကျွန်တော်လည်းမလိုက်ဘူး။ live ဆိုအဆူအောင်သားတော့ပေါ့။အဆူအောင်သားတော့ထုံးစံတိုင်းဆိုအဆူအောင်တယ်ဆိုရင်ဒီအဆူတိုင်းဆောင်ရွက်ဖို့သူကပြောင်းစုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းကြောင်းလို့ပါတာပေါ့။ပြောင်းစုရွေးကောက်ပွဲကော်မရှင်ကိုကျွန်တော်ဆွဲပစ်လိုက်အောင်မဲ့လွတ်တော်ဥထာဏ်နေတာဆွဲပစ်လိုက်ရပါပြီ။တောင်းကြည့်ပါပြီ။သူတော့စနစ်တစ်ခုကစနစ်တစ်ခုပြောင်းတဲ့အခါမှာဒီလောက်လွယ်လွယ်ကူကူလို့လို့တင်ပါမလားလို့ကျွန်တော်စဉ်းစားတယ်စဉ်းစားတော့အဲထောက်ခံတဲ့လူရောကန့်ကွက်တဲ့လူရောနောက်ဟိုကျွန်တော်တို့မျိုးသားတွတ်တော်တွေမှာအများကရွေးချယ်ထားတဲ့15ဦးရှိတယ်အဲ့ဒီအဖွဲ့ကောင်းဆောင်ပြီးတော့လေ့လာကြပါဆိုပြီးတော့ပေးလိုက်တယ်ပေါ့ PR တော့လုံမယ်ဆိုတော့အစိုးရအတီးဖြစ်သွားပြီသူတော့ဘယ်လိုပုံစံနဲ့လုပ်မှာလဲဘယ်တော့လုပ်မှာလဲဆိုကြတာတော့မျိုးသားတွတ်တော်ကလည်းမဆုံးဖြတ်သေးဘူးပေါ့အဲ့ဒီကော်မတီကနေတင်ပြလာမယ်တင်ပြလာတော့မှဂျာဗာရွေးကောက်ပွဲမှာလုပ်မလားမလုပ်ဘူးလားအဲကုန2015မှာလုံမလားမလုပ်ဘူးလားအဲနောက်တစ်ခုက2015တော့လုံရတော့မယ်သဘောပေါ့နော်လုံရတော့မယ်ဆိုမဲ့လေရွေးချယ်တဲ့နီလန်ကနံပါတ်1ဖွဲ့စည်းပုံခြေအောင်ဦးတွေနဲ့ညီဖို့လိုတယ်ဖွဲ့စည်းပုံခြေအောင်ဦးတွေညီမညီကျွန်တော်ကဖွဲ့စည်းပုံခြေအောင်ဦးတွေခုံရုံးနဲ့ဆွေးနွေးရပေါ့သူကလည်းညီပါလေရွေးကောက်ပွဲကော်မရှင်လုံနိုင်မလုံနိုင်ရှိသေးတာပေါ့ရွေးကောက်ပွဲကော်မရှင်လည်းအခုလုံနိုင်တယ်နောက်လုံနိုင်တယ်ဆိုလာပါပေါ့နော်ကာလအဲသူတို့နဲ့လို့ညီပြီးတော့မှကျွန်တော်ကဘယ်တော့လုံမယ်ဘယ်စနစ်လုံမယ်ဥပဒေကြမ်းဆွဲရအောင်ဥရဆွဲပြီးတဲ့အခါမြို့သားထွတ်တော်မှာတင်ရမယ်တင်ပြီးလို့ဆွေးနွေးပြီးလို့ရှိရင်ပြည်သူထွတ်တော်ပို့ရမယ်ထွတ်တော်နှစ်အလုံးသဘောတူပြီးအဲမတူရင်လည်းပြောင်းစုထွတ်တော်မှာဆွေးနွေးပြီးတော့ဆုံးဖြတ်ရမယ်အဲ့ဒီကြောင့်မလားဒီ PR ဆိုတာဖြစ်သွားမယ်သဘောရှိပါတယ
်ဟုတ်ကဲ့ပါနောက်အခုဒီနိုင်ငံတကာရဲ့အမြင်ပါပေါ့နော်တကယ်လည်းဒီဘာပြီးရဲ့အခြေအနေပေါ့အခုကျွန်မရောက်ကလေးကမြင်နေရတာပေါ့လေဟိုဘာသာရေးအသွင်ဆောင်တဲ့ဒီအမုန်းစကားတွေပြန်ပွားပြီးတော့ဟိုဒီရုံနေဖြစ်ကြတယ်တက်ကြဖြတ်ကြတယ်ဖြစ်တဲ့ဟာတခုရှိတာပေါ့လေနောက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လဲရှေ့မလို့နောက်မဆုတ်ဖြစ်နေတယ်လို့အများကမြင်ကြပါတယ်နောက်တစ်ခုကလည်းဒီခရိုနီတွေ ကြီးဆိုးတဲ့ crony oriented economy ပေါ့ဘာစီးပွားရေးဝယ်ကြည့်လိုက်ကြည့်လိုက် crony မပါတဲ့စီးပွားရေးကမရှိဘူးဆိုပြီးတော့အများမြင်နေကြတာပါတယ်အဲ့ခါကျတော့နိုင်ငံတကာအလဲမှာမျက်နှာပန်းမလာဘူးဖြစ်တာပေါ့နော်အဲ့ဒါကြောင့်လဲဒီ American ပြည်အောင်စုအစိုးရအခု American နိုင်ငံသားရေးဝင်ကြီးလာတဲ့ခါမှာလွှတ်တော်အမတ်တွေကဝိုင်းပြီးတော့သူ့ကိုပြောကြပါတယ်လွှတ်တော်အမတ်80ကျော်ကနေပြီးတော့ဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကတော့နောက်ကျောင်းပြန်လဲမယ်အလားအလာတွေတွေ့နေရတယ်အဲ့တော့ American ပြည်အောင်စုနဲ့ဆက်ဆံရေးကိုပြန်လဲတုံ့တက်ဖို့လူများလိုနေပြီလားဆိုတဲ့သဘောမျိုးပေါ့လေပြောနေကြတဲ့အချိန်ပေါ့အဲ့တော့အုတ်ထာကြီးအနေနဲ့ဒီလိုမျိုးနိုင်ငံတကာရဲ့အမြင်မှာဒီလိုဖြစ်နေတာနဲ့ပတ်သက်ပြီးတော့ဘယ်လိုများတုံ့ပြန်ကြမှာလဲရှင်
စစရင်မှာတော့တအားမြန်တယ်ပြောင်းလဲရတအားမြန်တယ်လို့ဟိုပါလေဝေဖန်ကြတာကြားမှာပါတအားမြန်တယ်လို့ကြားမှာပါအခုနောက်ပိုင်းကျတော့တခါပြောင်းလဲမှုတွေမရှိတော့ဘူးလို့ဝေဖန်တဲ့အတိုင်းလည်းကြားမှာပါအဲဒီနှစ်ခုကို average ချကြည့်လိုက်လို့ရှင်ပြောင်းလဲအောင်စူးစမ်းနေတော့မှန်တယ်ရက်လက်တွေကဟိုနဒေါ်လာကျက်အတိုင်းမရောက်သေးဘူးဆိုလို့ဒီလိုများခောက်ချက်ဆွဲလို့လည်းရရမှာပေါ့နော်အဲဒါကတော့ခုနချက်ချင်းကြီးချမ်းသာသွားအောင်လုပ်ဖို့ဆွဲကိစ္စတော်လိခက်ပါအဲဒါဘာခက်တာလဲလို့ပြောတော့ခုန unity ပဲ unity ပဲဥမာ vietnam မြန်မာရဲ့တာလဲဆိုသူမှ unity ကောင်းတယ်သူကတော့ democracy စနစ်တော့မဟုတ်ဘူးအာဏာရှင်စနစ်ပေါ့ communist ဟိုပါနော် communism ပေါ့အာဏာရှင်လို့တော့ပြောလို့မရဘူး communism ပေါ့အဲသူတော့သူ့ကိုဒီစနစ်ကိုကျွန်တော်ကြိုက်လို့ပြောတာမဟုတ်သူက unity တဲ့ကောင်းတယ်သူကကျွန်တော်ကြားဘူးတယ်ပေါ့နော်နိုင်ငံတကာကိုဆန်ပို့ခြင်းတဲ့အတွက်ပြည်ပကိုဆန်ရောက်ခြင်းတဲ့အတွက်အားလုံးဆန်မျိုးတောင်းရမယ်ဆိုတော့တောက်တယ်တနိုင်ငံလုံးဆိုတဲ့ unity မျိုးပေါ့သူမှရှိတယ်ကျွန်တော်တို့မှအဲ့ဒီ unity ကိုအများကြီးတိဆောက်အောင်လုပ်ဖို့ရှိပါတယ်။ဒီဆောက်တော့ခုနလူမျိုးချင်းပြိပက္ခပေါ့ဒီကိစ္စပတ်သက်လို့ဒီကိစ္စနဲ့ပတ်သက်လို့စိတ်ဓာတ်ကိုပြင်ရမှာစိတ်ဓာတ်ပြင်ရမယ်လုပ်ငန်းမှာကျွန်တော်ဗုဒ္ဓဘာသာကြီးအပိုင်းအလဲပြမစိုတရား၄ပါးပေါ့နော်မေတ္တာကရုဏာမုဒိတာဥပိ္ပခဆိုပြမစိုတရား၄ပါးကိုအားလုံးအပြည့်အဝလိုက်နာနိုင်မှုလိုတာပေါ့ဗုဒ္ဓဘာသာစစ်စစ်ဖြစ်အောင်တစ်ဖက်ကတခြားဘာသာပုဂ္ဂိုလ်တွေတခြားဘာသာပုဂ္ဂိုလ်တွေကလည်းဒီဘာသာဒီနိုင်ငံကဟို 80% 80% လောက်ကဗုဒ္ဓဘာသာကိုးကွယ်တော့ဗုဒ္ဓဘာသာကအများစုကိုးကွယ်တဲ့ထူးခြားသောဂုဏ်တူဝိသေသနဲ့ပြည့်စုံသောဘာသာဆိုတာချေအုပ်တွေမှာလည်းပြဋ္ဌာန်းထားရှိတယ်။အလားတူပဲအဲ့ဒီတခြားဘာသာတွေကလည်းဥပမာဗုဒ္ဓဘာသာ၊ Christian ဘာသာ၊ Islam ဘာသာ၊ Hindu ဘာသာနဲ့ကိုးကွယ်တဲ့ဘာသာတွေကဖွဲ့စည်းပုံချေအုပ်တွေတည်ပြုတဲ့နေ့မှာတည်ရှိတဲ့ဘာသာတရားတွေလို့တာတည်ပြုထားတာရှိတယ်။ရှိတော့ဒီလူအများစုကိုးကွယ်တဲ့နိုင်ငံဆိုရင်ဒါဗုဒ္ဓဘာသာနိုင်ငံလို့လည်းတနည်းအားဖြင့်ပြောလို့ရပါတယ်။ဘာမှပြဋ္ဌာန်းစရာမလိုပါဘူး။ဗုဒ္ဓဘာသာနိုင်ငံမှာလေဗုဒ္ဓဘာသာယဉ်ကျေးမှုရှိတာပေါ့နော်အဲဗုဒ္ဓဘာသာယဉ်ကျေးမှုနဲ့မကိုက်ညီတာဗုဒ္ဓဘာသာတွေမကြိုက်တာတော့မလုပ်ဖို့လိုတာပေါ့ဥပမာဖြစ်ပေါ့နော်အတင်းအာရမကျူးလွန်မှုတို့ဟာမျိုးတွေဗုဒ္ဓဘာသာတွေလုံးဝမကြိုက်ဘူးအဲတတ်တာဖြတ်တာတွေပေါ့မကြိုက်ဘူးပေါ့ဆိုဒါမျိုးတွေမလုပ်ဖို့တစ်ဖက်ကလည်းစိတ်ဓာတ်ပြင်းတစ်ဖက်ကလည်းစိတ်ဓာတ်ပြင်းအဲဒီကလည်းပြင်းစိုးတရားဖြစ်အောင်ဟိုဘက်ကလည်းဘုရားလည်းဘာသာတရားအတိုင်းရဲ့အဆုံးမှာတော့မေတ္တာအခြေခံတာပါပဲဟိုဘက်ကလည်းတော့မေတ္တာတရားနဲ့ဥပမာကျွန်တော်ပြောလို့ပါပဲဒီအချင်းချင်းအပြန်လှန်နားလေစာနာပြီးတော့မှတို့မှာဒီပြိပက္ခပြည်လဲမှာပေါ့နောက်တစ်ခုကဖွဲ့စည်းပုံချေအုပ်ပြီပြင်မှုကိစ္စလေခဲတင်းလေးဖြစ်နေတယ်ပါ냐ဘူးဟိုရှင်းပြလို့တော့မဆိုဖြစ်နေတယ်ဆိုတော့ဥစားတော့လုံနေပါလေခုလဲအဲ့ဒီကော်မတီကလွှတ်တော်မှာတင်ပြနေတာပဲဒါမျိုးကတော့ခုနလိုပေါ့နော်ကိုဖြစ်စင်နေတိုင်းကဒုံတိုင်းလုတ်ထားတဲ့စားလို့ရှင်တော့စဉ်းစားပြီးတော့လုတ်တာကောင်းပါလေဖွဲ့စည်းပုံချေအုပ်ဆိုတာနိုင်ငံတော်ရဲ့တကယ့်ဟိုပါပဲလေမော်ကွန်းကြီးပဲမော်ကွန်းပြေဒါကိုစဉ်းစားတည်ချလုတ်ဖို့လုပ်ပါလေနော်ဒါနဲ့နှစ်ချက်ကပြီးသွားပြီ။အဲပြိပက္ခရဲ့ပြဇဝချင်အုပ်ရဲ့နောက်ဆုံးတစ်ခုကပါလဲမသိဘူး
။နောက်ဆုံးတစ်ခုကခရိုနီစီဘွားရေး
။အခရိုနီစီဘွားရေး။ခရိုနီစီဘွားရေးဆိုတာလေတကယ်တော့နိုင်ငံမှာအများစုဆင်းရဲဆိုတော့လေစီဘွားရေးလုံနိုင်တဲ့လူတွေရှိဖို့လိုတယ်။လုံနိုင်တဲ့ဖိုင်းရင်နဲ့လုံနိုင်တဲ့အင်အားရှိဖို့လိုတယ်။တကယ်လို့ဟိုနိုင်ပြိပကနေပြီးတော့လာရောက်ရင်းနှီးမြှုပ်နှံလို့ပူပေါင်းလို့ချင်တယ်ဆိုရင်လုံမဲ့လူတော့မရှိဘူးဆိုရင်ဘယ်လိုလုပ်မလဲ။အဲ့တော့ဒီလိုလုံမဲ့လူရှိအောင်ပြီးခဲ့ရဆိုရတယ်ပြီးတော့ဒါလေးတွေမွေးမြူပြီးခဲ့တာရှိတာပေါ့နော်ရှိတော့ဒီလူတွေကိုခရိုနီပဲဆိုတော့မုန်းနေလို့တော့မရဘူးဒီလူတွေကနိုင်ငံတော်ကိုပြန်ပြီးတော့ဘလို့အကျိုးပြုတယ်လဲဆိုတာဒါကိုကြည့်ရမှာပေါ့နိုင်ငံတော်အကျိုးပြုတယ်ပြည်ပလာရင်းမြုပ်နိုင်တဲ့လူတွေနဲ့လည်းပူပေါင်းဆောင်နိုင်တယ်ဆိုရင်သူကသူတို့ဘာမှဟိုကျွန်တော်တို့ကခရိုနီနဲ့ဘလို့ခေါ်မလဲဆိုတော့တိတ်ခါကြစီတဲ့စကားမျိုးမပြောတတ်ပါဘူးလို့ထင်တာပေါ့အဲ့တော့ American Congress ကလွှတ်တော်မှာ80ကိုလည်းပြောချင်တယ်ဒါတော့ဒီမှာအားလုံးလာပြီးလေ့လာကြည့်ဖို့လည်းလိုတယ်။နိုင်ငံတနိုင်ငံကိုတုံးတက်ဖို့ဆိုလို့ရှိရင်ဒီနိုင်ငံရဲ့သမိုင်းကြောင်းပေါ့။သမိုင်းကြောင်းသိဖို့လိုတယ်။ Political science မှာသူကဟို without history ဆိုလို့ရှိရင် no root ပဲ has no root ပေါ့နော်။နိုင်ငံရေးသိပ္ပံကသမိုင်းကြောင်းမသိလို့ရှိရင်အခြေအမြစ်မရှိဘူးပေါ့။ဆိုတော့တေချာလေးတိပြီးမှအဲ့လိုပေါ့။ပြည်တွင်းမှာကကလို့ဟိုဟာလူမှုကွန်ရက်ကိုရမ်းတင်တာမျိုးသဘောမျိုးနိုင်ငံတကာကကဒီ congressman တွေဆိုတာကပညာရှင်တွေပါ။အများကြီး world experience ပေါ့။အထွေထွေလည်းကြီးမာတယ်ဒီပုဂ္ဂိုလ်တွေအနေနဲ့ကဒီလိုမပြောဘဲနဲ့ why are people လို့ကျွန်တော်ထင်ပါ
ဟုတ်ကဲ့ပါ အခုမေးချင်တာတမရော်ရဲ့ခံကဏ္ဍပေါ့နော်ဒီတမရော်ရဲ့ခံကဏ္ဍဆိုတဲ့နေရာမှာတမရော်ကလည်းဒီစီးပွားရေးလုပ်ငန်းတွေကိုတော်တော်များများလေးချုပ်ကန့်ထားတာဒီနိုင်ငံမှာအများကြီးရှိပါတယ်နောက်တစ်ခုကဒီကံွယ်ရေးဦးစီးချုပ်ကနေပြီးတော့ဓာတ်ရိုက်ကင်ထားတဲ့ဒီပြည်ရေးရေးရေနေဆက်ရေးရာရေကံွယ်ရေးကတော့ပါပြီးတာပေါ့လေအဲ့တော့အဲ့ဒီဒီဝင်ကြီးဌာနသုံးခုစလုံးကိုကာကွယ်ရေးဦးစီးချုပ်ကနေဓာတ်ရိုက်ကင်ထားတယ်ပြီးတော့ဒီပြည်ရေးရေတို့ဒီနေဆက်ရေးရာတို့ဆိုတော့ဓာတ်ရိုက်ကာကွယ်ဦးစီးချုပ်ကကင်နေပေါ့ဆိုတော့ပြည်ရေးရေတို့နေဆက်ရေးရာတို့အကုန်လုံးကနိုင်ငံတော်ရဲ့ဥမာထွေအုပ်တို့ဘာလို့ပေါ့အုပ်ချုပ်ရေးပိုင်းမှာအကုန်လုံးပါနေတော့စစ်အုပ်ချုပ်ရေးရာ still exist ပေါ့နော်စစ်အုပ်ချုပ်ရေးရာအခုတည်းရှိနေတုန်းပဲလို့ဆိုပြီးတော့ဟိုရှုမြင်ဟိုတစ်ဖက်ကနေသုံးသပ်လို့ရပါတယ်အဲ့ဒီဒီတက်မတော်ရဲ့ခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးမှာသူတို့အနေနဲ့အစောတည်းကဟိုရှော့ပေးဖို့အလားအလာမရှိဘူးလို့လည်းမြင်ကြပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအင်းအနေနဲ့ဘယ်လိုများပြောချင်ပါလဲရှင
်ပြီးခဲ့တဲ့ဟိုတက်မတော်ဆိုရကသူကဟိုတိမ်မွေ့သော်နဲ့စနစ်တစ်ခုအစနစ်တစ်ခုပြောင်းဖို့ချိန်ဆပြီးလုပ်ပေးသွားခဲ့တာပေါ့လုပ်ပေးသွားခဲ့တာကျတော့ဂျုံစာကြီးဟိုနာကဖြစ်သိမ်းလိုက်တယ်ဆိုတော့လေတန်းပြီကိုစစ်တပ်ကအာဏာပြန်မသိမ်းရအောင်တိမ်မို့မလို့အောင်ခြေအုပ်တွေမှာရေးဆွဲသွားတယ်ရေးဆွဲသွားပြီးတော့သူ့ကိုလည်းလုပ်ပိုင်ခွင့်နေအချိန်လေးပေးတာပေါ့တကယ်တော့ခုနကဟိုကာဝေးဝီထန်လာလို့နေစားရေးရတော့နောက်တစ်ခုကဘာလဲ
ပြည်သေးရေး
ပြည်သေးလို့ဆိုတာတမရအောင်ပါပါအဓိကတော့အုပ်ချုပ်ရေးအောင်ပါပါဟိုကာဝေးဝီထန်လာမင်းစီတည်ကြမင်းစီတခုပဲလေအုပ်ချုပ်ရေးအောင်ပါပါလူရွေးပေးရလွယ်လို့ကြံတဲ့လွှမ်းမှုမှုမရှိပါဘူးကာဝေးဦးစီကကြံတဲ့လွှမ်းမှုအဲ့ထန်လာရုံမရှိပါဘူးတမရရဲ့ကိုယ်ကွယ်မှုအောင်ပါပဲရှိပါတယ်ဆီအုပ်ချုပ်ရေးကြံနေသေးတယ်ဆိုရင်အယူဆနဲ့ပတ်သက်လို့တော့မငင်းပါဘူးအချိန်တော့ကြံတဲ့သဘောပေါ့တကယ်ထဲထဲဝင်မကြံပါဘူးကျဲမကြောက်အချိန်တော့မြင်ဒီလိုပုံစံမျိုးမြင်ထိုင်တဲ့အနေအထားရှိတယ်လို့တော့ပြောနိုင်ပါလေ။အဲ့ဒါကလည်းတချိန်တော့ဆုတ်အောင်မှာပေါ့။ဆုတ်အောင်မှာပေါ့။နိုင်ငံတော်ရဲ့အနေအထားကတော့ stability ပါပဲ။တည်ငြိမ်အေးချမ်းမှုပြတ်ပြားမှာဆိုလို့ဒါတွေလုပ်ထားခဲ့တယ်လို့ထင်တာပေါ့နော်။ဒါတွေထားပစ်ခဲ့တာတည်ငြိမ်အေးချမ်းမှုထိသေးနိုင်အောင်ဒါတွေလုပ်ထားခဲ့တယ်။ဘာလို့ဆိုတော့တမိုင်းရဲ့အစဉ်လာမှာလည်းဒီနိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းမှုတတ်မလို့ပဲထိနိုင်ခဲ့တာ။ချမ်းသာမထိနိုင်ခဲ့ဘူး။ကျန်တဲ့ institution တွေဘယ်လိုမှမထိနိုင်ခဲ့ဘူး။ဒါမှမလို့အဲ့လိုဖြစ်အောင်ဒီနေရာမှုများပြက်ပြားသွားမလားစနစ်တစ်ခုအတစ်ခုပြောင်းတဲ့အခါမှာပြက်ပြားတဲ့တခြားနိုင်ငံတွေမကြည့်ပါဒေရတန်တွေဖြစ်တာတဲ့အဲ့တော့အဲ့လိုတွေဖြစ်မှာဆိုတဲ့အတွက်လူထားပြီးတော့အဲ့လိုမဖြစ်တော့တော့ဆိုရှော့ရှော့ရှော့ရှော့သွားဖို့တော့ကြိုတယ်လို့ယူဆပါတယ
်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကိုနေပြည်တော်မှာ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမြင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ